ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ဟုတ်ကဲ့ဆိုရတော့ရှင်ကမင်္ဂလာပါ VOE ရေမြန်မာပြည်ကပေးစာအစီအစဉ်ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်။တခါမှစာမရေးဘူးပါဦး။ဒေးဗစ်လိုင်ရဲ့မုခရေဆိုတဲ့သချင်းလေးတောင်းကျင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်ကျွန်တော်တို့တေးလက်ဆောင်ကဏ္ဍမရှိတော့တာနည်းနည်းကြာသွားပါပြီနော်။တခြားအစီအစဉ်တွေဝင်လာလို့ဖြစ်ပါတယ်။အစီအစဉ်တွေကိုနားဆင်အားပေးရတဲ့အတွက်နောက်ပြီးတော့အခုလိုစာရေးပြီးတော့ပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေထဲမှာဒီ blogger တွေပြောသမျှအစီအစဉ်မှာမဆူမျက်မှောင်တင်ဆက်ပေးသွားတဲ့နားမကြားသူတွေအတွက်ပါဂီတအသံတွေခံစားနားဆင်နိုင်ဖို့ဆိုတော့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်ရဲ့ဇာတ်ကိုလည်းဖော်ပြပေးကြမှာရေနော်သူကဒီနားမကြားတဲ့သူတွေဂီတအစီအစဉ်ကိုခံစားနိုင်အောင်လို့နည်းပညာနဲ့ဖန်တီးပေးထားတဲ့ဒီစီရီဂီတသံတစ်ခုချင်းစီရဲ့တုံခါမှုကိုနားမကြားသူတွေအရေးပြားကတစ်ဆင့်ဂီတသံတွေဖြစ်နေပြောင်းလဲပေးတဲ့ကရိယာဖြစ်ပါတယ်။တုံခါမှုနည်းပညာသုံးပြီးတော့ကိုမဝစ်ဆင်ရတဲ့ကရိယာတွေကြောင့်ဂီတဖြော်ပြပွဲမှာနားမကြားတဲ့သူတွေဂီတသံတွေကိုခံစားနားဆင်နိုင်တဲ့အကြောင်းကိုတင်ပြပေးသွားတာပါ။ဒီစီစဉ်ကိုနားဆင်ပြီးတော့သူက
လူချင်းမင်းတို့အခုသတင်းလေးတင်ပေးတာကျေးဇူးအနန္တပါ။ကျမတို့နိုင်ငံလေးကမတန်ဆွမ်းသူတွေအထူးသဖြင့်အခုလိုနားမကြားတဲ့သူတွေအတွက်အထူးပြုလုပ်ပေးတာဒီလိုလူသားဆန်တဲ့အခွင့်အရေးမျိုးကျမတို့နိုင်ငံမှာရရှိဖို့ကျမတို့ဆက်လက်ကြိုးစားကြရပါအောင်မယ်လူမြောက်ချင်းဒီမဟာလိုအပ်ခြင်းဘဝပါရှင်ကျေးဇူးအထူးတင်ပါတယ
်နားမကြားတဲ့သူတွေအတွက်ဤပညာအသိစဲတီထွင်ပေးထားတဲ့အစီအစဉ်ကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးတော့ပြောလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာဒီလိုမျိုးမတန်ဆွမ်းတဲ့သူတွေအတွက်အခွင့်အရေးတွေနောက်ပြီးတော့အခုလိုမျိုးဖြည့်ဆည်းမှုတွေအထူးလိုအပ်နေသေးတာဖြစ်ပါတယ်နော်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တယောက်ရဲ့နောက်ထပ်စာတစ်စောင်ကတော့မောင်မောင်ထွန်းဆိုတဲ့သတင်းရှင်မှာသူကတော့ဘာဖြစ်လို့တချို့သတင်းတွေပါမလာတာပါလဲဆိုပြီးတော့အခုလိုမေးခွန်းထုတ်လာပါတယ
် VOE ရေအခုနောက်ပိုင်းနေ့ရက်ဒီမှာ VOE နေ့စဉ်သတင်းထုတ်လွှင့်တာတွေမှာစက္ကစတက်တွေယော်ရီမရှိတဲ့အကြောင်းအဖြစ်မဲ့ပြည်သူတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တဲ့သတင်းတွေဖော်ပြတာမတွေ့ရလို့ပါ။ဘာကြောင့်လဲခင်ဗျ။ဘာဖြစ်ဖြစ်စက္ကစရဲ့အကြမ်းဖက်မှုတွေကိုတော့ဖော်ပြပြီးွား။မြို့သီးအဖွဲ့စည်းကမဆူမြို့သီးအကြမ်းဖက်မှုကိုမဆူဖော်ပြပြီးွား။ဒါမှနိုင်ငံမှာဘယ်သူကဘယ်လိုမျိုးဘာတွေလုပ်နေလဲဆိုတာကိုပြည်သူတွေနဲ့အတူကဘာကြီးကသိမှာပါ။တခြားသတင်းမီဒီယာတွေကနေ့စဉ်နေ့စဉ်ကိုဖော်ပြပါတယ်။ဒါပေမဲ့မနေ့တုန်းက21ရက်နေ့ဩဂတ်စ်လ2022ခုနှစ် VOE ရဲ့သတင်းတွေကိုကျွန်တော်ကြည့်လိုက်တော့အဲ့လိုမျိုးသတင်းမပါခဲ့ဘူး။တခြားသတင်းတွေမှာပါပြီးတော့ VOE မှာပါမလာတာကတော့နည်းနည်းတွေးစရာဖြစ်လာလို့ပါ။ကျွန်တော်လွန်ခဲ့တဲ့တစ်လလောက်ကမြို့ထဲကိုမိတူသွားဆွေးနေတဲ့မိတူဆိုင်မှာစောင့်နေရင်းနဲ့လူကြီးလူကောင်းပြည်နယ်တဲ့ပုံစံလင်မယားနှစ်ယောက်ရဲ့စိုင်းပန်ရှင်ဦးလေးကြီးရဲ့တခြားလူကြီးတစ်ယောက်ရဲ့သူတို့ကုန်စည်နှုန်းအကြောင်းပြောကြဆိုကြရင်းနဲ့ Facebook အကြောင်းမှာပါလာတယ်။Facebook မှာတက်လာလမြသတင်းတွေကအလေးညာတွေများတယ်ဝါရဖြစ်တာတွေဖြစ်တယ်ဘာညာနဲ့သူတို့လင်မယားတော်မှာ Facebook မသုံးတော့ဘူးဘာညာပြောကြတယ်အဲ့ဒီမှာမျိုးသားကကျွန်တော်ကတော့ဂုံးတိတ်ခါရှိတဲ့သတင်းဌာနကသတင်းတွေကိုလည်းကြည့်တယ်တခြားဘဲမှမကြည့်ဘူးသူကြည့်တဲ့သတင်းဌာနတွေကို तू ပြောပါတယ်ထိတ်ဆုံးကပြောသွားတာ VOE ပါတခြားသတင်းဌာနတွေလည်း तू ပြောပါတယ်အဲ့ဒီမှာကျွန်တော်ကလည်းဘလူးမှမနေနိုင်တော့ပဲဝင်ပြောမိပါတယ်ဥလေဒါဆိုလို့ရှိရင် Facebook ပေါ်မှာအများစုနေ့စဉ်ဖော်ပြနေကြတာကစက္ကစရဲ့တက်တွေကလူနေအိမ်တွေကိုမီးရှို့တာလူတွေကိုတတ်တာမတရားဖမ်းဆီးနှိပ်စက်တာတွေစရတွေကအလိညာတွေဝရဖြန့်တာတွေသတင်းတူတွေမဟုတ်ဘူးဦးလေးနေ့စဉ်ရွာတွေမှာအိမ်တွေမီးမလောင်တဲ့နေ့မရှိဘူးပြည်သူတွေကိုမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေကိုလည်းနေ့စဉ်ဖော်ပြနေကြတယ်ကြားသိရတယ်တရက်နဲ့တရက်နေရာလူထပ်မသွားဘူးဒါတွေကိုဖော်ပြနေကြတာဆက်ကဆလောက်ရက်မဟုတ်တာလောက်ကြံပြောတဲ့သတင်းမှသတင်းတူတွေမဟုတ်ဘူးဦးလေးနေ့စဉ်ကိုပဲတက်တဲ့အထောက်ထားတွေနဲ့တကွာဖော်ပြနေတာပါဦးလေးစစောကပြောထားတဲ့ဂုံတိတ်ခါရှိတဲ့သတင်းဌာနတွေမှာပဲနေ့စဉ်ဖော်ပြနေကြတာပါဒါကသတင်းမှာကျွန်တော်ကမတရားတာကိုမတရားဘူးလို့ပြောရတဲ့တတိတော့ကျွန်တော်မှာအဖြစ်ရှိတယ်။ဒါပေမဲ့မနေ့တော့က VOE နေ့စဉ်သတင်းထုတ်လွှင့်မှုမှာပါမလာတော့တော်တော်လေးစိတ်မကောင်းဖြစ်မိပါတယ်။ VOE စဉ်းစားပါ။မတရားတာကိုမတရားဘူးလို့ပြောရဲဆိုရဲစုံစမ်းဖော်ထုတ်ပြီးတော့အများပြည်သူသိအောင်လို့ဖော်ပြရတဲ့တတိရှိကိုရှိရပါမယ်။မိသည့်နေရာမှာမိသည့်အဖွဲ့စည်းကလှုပ်လှုပ်ဘဲအကြောင်းအရာပဲဖြစ်ဖြစ်မတရားလုပ်နေကြတာကိုမတရားလုပ်နေပါလေလို့အမှန်တိုင်းဖော်ပြပေးအောင်ပါပဲ။ကျေးဇူးတင်ပါတယ်ခင်ဗျာ။
โอเคပါရှင်ကျမတို့တရင်ထုတ်လွှင့်ပေးတဲ့အချိန်ကလည်းတနားရီရဲမလို့မြန်မာတိုင်းငံလုံးကဖြစ်ပေါ်နေတဲ့အကြောင်းအရာတွေမပါတာဖြစ်ပါတယ်เนาะဒါမှလည်းကျမတို့ဒီအထုထိတ်တဲ့ကြောင့်တရင်ဒီအားလုံးကိုတော့ပြည့်ပြည့်စုံစုံစုံနေအောင်ထည့်ထားပေးပါတယ်အကယ်၍အတန်လွှင့်ခြင်းကြော်သွားနေတာမှာကျမတို့ဒီအမြဲတမ်းသောရရှင်နေ24နာရီကြည့်ရှုလို့ရတဲ့ Facebook စာမျက်နှာကနေပြီးတော့လည်းဖော်ပြပေးပါတယ်เนาะဒီနေ့ဆက်လက်နားထောင်ပြီးတော့အားပေးပါအောင်ကျမတို့ဘက်ကလည်းအစွမ်းကုန်စူးစမ်းနေပါတယ်လို့ပဲပြန်ပြီးတော့ပြောချင်ပါတယ်ရှင်ဒီလိုကိုရေးလာတဲ့သရရှင်ရဲ့စာရီထဲမှာနေ့စဉ်လူမှုဘဝမှာကြုံတွေ့နေရတဲ့အခြေအနေတွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီကိုလည်းကျမတို့အပတ်စဉ်ဖော်ပြပေးနေပါတယ်နော်ဒီထက်မှဒီတစ်ပတ်တော့သောရရှင်သူရဆိုတဲ့သောရရှင်ရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်ရှင
်မင်္ဂလာပါ VOA NUG လူကြီးမင်းမြတ်ကိုပြောစရာလေးရှိလို့ပါခင်ဗျာအကြောင်းတစ်ခုကြောင့်လက်နက်ကင်တော်လည်းမလုပ်ဖြစ်ပေမဲ့တက်နိုင်တဲ့ဘက်ကတော်လှန်နေပါတယ်အခုဆိုပြည်သူတွေဟာကုန်စည်နှုံးရဲ့အခြားအကြောင်းတွေရဲ့ကြောင့်အတော့ကိုစိတ်ဆင်းရဲနေကြပါပြီ။အာဏာရှင်တွေကိုမဟာဗျူဟာနဲ့အမြန်ရှင်းနိုင်ဖို့လိုအပ်နေပါပြီ။ပြည်သူတွေဘက်ကလည်းအဆင်သင့်ဖြစ်နေပါပြီလို့ပြောချင်ပါတယ်
။ပြည်သူတွေအတော့ကိုစိတ်ဆင်းရဲနေကြပါပြီဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါလေ။ကိုနေဆိုတဲ့သောရရှင်ကလည်းဗျူဟာဝိုင်းတော်သားရဲ့အားလုံးမင်္ဂလာပါလို့နှုတ်ခွန်းဆက်ပြီးတော့ကျွန်တော်ကတောင်တန်းဒေသကအသက်32နှစ်ရွယ်လူလက်ပိုင်ပါတဲ့။ပြည်ပေးစာအစီအစဉ်မှာပါဝင်ပြီးတော့ကျွန်တော်ရဲ့ခံစားချက်လေးကိုအလုံးသိအောင်ပြောချင်ပါတယ်ဆိုတော့ကိုနေရေးလာပါတယ်
။နှစ်ပေါင်း60ကျော်ခံစားလာရတဲ့တောင်တန်းဒေသကလူတွေပေါ်ဒေါ်စုလေးတန်းနဲ့ပြောရမယ်ဆိုရင်ထောင်ထားတဲ့တပ်မတော်ကြီးရဲ့ရက်ဆက်မှုတွေကိုတီမကလူတွေသိကုန်ကြတော့ဝမ်းသာပါတယ်။ကျေးဇူးပါ VOA တနင်္လာနေ့မှာကျွန်တော်ပေးတဲ့စာကိုဖတ်ပြပေးမယ်လို့မျှော်လင့်ပါတယ်။
အခုလိုမျိုးရက်ဆက်မှုတွေအခြေအနေတွေကိုတောင်တန်းဒေသကသူတွေတည်လာရတာနှစ်ပေါင်း60ကျော်ပါပြီဆိုပြီးတော့ဒီသောရရှင်ကိုနေရေးလာတာဖြစ်ပါတယ်ဒီလိုရက်ဆက်မှုတွေကိုပြည်မကပြည်သူတွေလည်းကြုံတွေ့နေရပြီဆိုလို့သူစာနဲ့တဆက်သေးပဲဒါရက်သောရရှင်တယောက်ကလည်းပြည်သူတွေအထိဒုက္ခရောက်နေကြပုံကိုအခုလိုရေးလာပါတယ
်မင်္ဂလာပါ VOE ရေကျွန်တော်ကတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေတာပါတနေ့တနေ့သတင်းတွေကြည့်ပြီးစိတ်မကောင်းဖြစ်ဝမ်းနည်းမိပါတယ်အပြစ်မဲ့ပြည်သူတွေအိုးမဲ့အိမ်မဲ့သေးနေကြတာအယမ်းကြေကွဲရပါတယ်အရွယ်မရောက်သေးတဲ့ကလေးတွေဆိုမကြည့်နိုင်ဘူ
းအိုးမဲ့အိမ်မဲ့ဖြစ်နေရတဲ့အခြေအနေကိုအထူးကြေကွဲမိပါတယ်ဆိုတဲ့သောရရှင်မှာသောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေအနည်းငယ်ဘေးရှင်းတဲ့တည်င်းတစ်ပတ်စားနိုင်ပါစေလို့တောင်းဆုပြုမိပါတယ်ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလိုပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။